ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်အမေရိကန်ဘက်အစိုးရဘက်ကအတိအမှတ်ပြုတဲ့ဆုံးဖြတ်ချက်ပေါ်မှာစိုးရိမ်မကင်းဖြစ်မိကြောင်းဒေါ်လာမီယာအဗ်ဒူလာကအမေရိကန်ဒုသမ္မတမိုက်ပန့်နဲ့တွေ့ဆုံဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။အစ္စရေးပါလက်စတိုင်းပဋိပက္ခကိုနိုင်ငံတည်ရှိမှုတစ်ခုတည်းနဲ့သာဖြေရှင်းနိုင်မှာဖြစ်ပြီးအရှေ့ဂျေရုဆလင်ကအနာဂတ်ပါလက်စတိုင်းနိုင်ငံရဲ့အနာဂတ်ဖြစ်ရမယ်လို့ဒေါ်လာမီယာကအမေရိကန်ဒုသမ္မတကိုပြောဆိုခဲ့ရပါအမေရိကန်ဒုသမ္မတရဲ့လေးရချာအရှေ့လေပိုင်းခီးစဉ်မှာဒုတိယမြောက်နိုင်ငံဖြစ်တဲ့ဂျော်ဒန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဒီကနေ့နိုင်ငံတွေနောက်ပိုင်းမှာတော့ဒုသမ္မတပန့်စာအစ္စရေးကိုခီးစက်မှာဖြစ်ပါတယ်။မနေ့စနေနေ့ကအီဂျစ်နိုင်ငံမြို့တော်ကိုင်ရိုမှာတော့အမေရိကန်တို့အနေနဲ့အီဂျစ်နိုင်ငံရဲ့အကြမ်းဖက်ဝါဒခြေမုံရေးကိုဆက်ပြီးထောက်ခံသွားမှာဖြစ်ကြောင်းဒုသမ္မတကကတိပြုခဲ့ပါတယ်။အကြမ်းဖက်ဝါဒနဲ့လူမျိုးရေးကိစ္စတို့ကိုဆွေးနွေးခဲ့ကြတဲ့အီဂျစ်သမ္မတအဗ်ဒေါ်ဖတာအယ်စစီနဲ့ဆွေးနွေးပွဲအပြီးမှာတော့အမေရိကန်ဒုသမ္မတပန့်စ်ကအီဂျစ်နဲ့ရေမောင်းတမ်းရပ်တည်နေတယ်လို့ပြောဆိုခဲ့ပါတယ်။ဒီနိုင်ငံမြောက်ပိုင်းဆိုင်းတိုင်းဒေသမှာ Islamic အစွမ်းရောက် ISD ရဲ့တိုက်ခိုက်မှုပါဝင်အီဂျစ်နိုင်ငံမှာလုံခြုံရေးဆိုင်ရာပြဿနာကြီးတွေရှိနေတာဖြစ်ပါတယ်။အခုဒုတိယသမ္မတပက်စ်ရဲ့အီဂျစ်နိုင်ငံခီးစဉ်ကတော့ပြီးခဲ့တဲ့ဒဇင်ဘာလကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြီးညာခဲ့ပြီးနောက်ပိုင်းအမေရိကန်ရဲ့အစွန်းမြေတာဝန်ရှိသူတဦးရဲ့ဒေသတွင်းခီးစဉ်ဖြစ်ပါတယ်။ဒီခီးစဉ်အတွက်မှာပါလက်စတိုင်းခေါင်းဆောင်တွေနဲ့တော့အမေရိကန်ဒုသမ္မတတွေ့ဆုံမှုမရှိဘူးလို့ခန့်မှန်းထားပါတယ်ခင်ဗျာ။